ဆရာနာသိမ်းမှုနဲ့ဆေးအုပ်ချုပ်ရေးကိုဆန့်ကျင်ကန့်ကွက်လှုပ်ရှားကြတဲ့သူတွေအပေါ်စစ်တပ်ကအင်အားလုံးရင်တုံဖိနှိပ်နှိမ်နင်းတာတွေလှုပ်လာခဲ့ပြီးတဲ့နောက်တက်ကြွလှုပ်ရှားသူတွေအများအပြားနေဆက်တိုင်းသားဒေသတွေကိုထွက်ပြေးတင်းရှောင်ကြတာဆရာနာရှင်ကိုလက်နက်ကင်နီးနဲ့ဆက်ပြီးတော့တော်လန့်ဖို့ဆုံးဖြတ်လာကြတာတွေရှိလာပါတယ်ဒီထဲမှာစေဝင်တဲ့အင်ဂျင်နီယာရှေ့နေစသဖြင့်နေပြည်တော်ဆောင်က CDM လုပ်နေကြတဲ့သူတွေတက်ကြွလှုပ်ရှားတဲ့လူငယ်တွေလည်းပါပါတယ်။သူတို့ဘာကြောင့်အခုလိုလက်နက်ကင်တော်လန့်ဖို့အထိဆုံးဖြတ်လာကြတာပါလဲ။ဘယ်လိုအရာတွေကသူတို့ကိုစေစော်ခဲ့တာပါလဲ။ CDM လှုပ်ရှားမှုမှာပါဝင်ခဲ့ပြီးအခုတော့တိုင်းဒေသလက်နက်ကင်ဒေသတစ်ခုမှာစီးရဲတင်နန်းတက်ရောက်ဖို့အတွက်ရောက်ရှိနေတဲ့ဒမ်နိုးလိုင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင်။
There's a path we must choose sometime. Gotta stand up and fight sometime.
ဒန်နုလိုင်ကအခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီစစ်အုပ်ချုပ်ရေးကိုလက်မခံနိုင်ဘူးဆိုပြီးတော့အစိုးရကတော့ဒီအကြမ်းမဖက်တဲ့နီးနဲ့ CDM လှုပ်ရှားမှုမှာပါဝင်ခဲ့တဲ့အစိုးရဝန်ထမ်းတယောက်လို့သိရပါတယ်။ဆိုတော့ဘယ်အချိန်မှာအခုလိုဒီလိုနယ်စပ်ကိုထွက်ဖို့အတွက်ဆုံးဖြတ်လိုက်တယ်လဲ။အစိုးရဘက်ကတော့ဘာတွေလှုပ်ရှားခဲ့တယ်လဲဆိုတာကိုပြောပြပေးပါလား
။ဟုတ်ကဲ့ရှင်။ကျမတို့တပင်းစစ်ကြောင်းထွက်ပြီးကြတယ်ပါနော်။ကျမတို့ CDM လို့တဲ့ဝန်ထမ်းတွေကတပည့်စီကြောင့်တည်တံ့ထလိုက်တော့ကျမတို့ရုံးအနေပြန်ခေါ်ကြတယ်။ရုံးအနေပြန်ခေါ်တဲ့လူတွေကိုအာကျမတို့ကရုံးပြန်မတက်တဲ့ခါကျတော့သူတို့ကဖမ်းဖို့ထိလို့ကြတာဗောနော်။တချို့လူတွေဆိုလည်းပါသွားတဲ့ဟာတွေကရှိနေတယ်။အဲခါကျကျမတို့ကဖမ်းမဲ့စင်းထဲမှာလည်းပါနေတယ်ဆိုတော့တတင်းရရလို့ဗောနော်။တတင်းရတော့ကျောင်းကျမတို့တဖဲကိုထလာတာအဓိကဖမ်းမဆုံးရကြတော့မဆုံးဖြတ်ရသေးဘူး။တဖဲရောက်တဲ့ခါကျမှကျမတို့ဆုံးဖြတ်ချက်ချရတာဗောနော်။
အဲ့တော့အစောပိုင်းမှာတုန်းကတော့ဟိုလိုက်လံဖမ်းဆီးတာတွေအဲ့လိုအခြေအနေတွေကြောင့်မလို့အစောပိုင်းကတော့ဒါပထမအဆင့်တိတ်ရှောင်တဲ့အဆင့်ပေါ့။တွားရင်လည်းမ
ဟုတ်တယ်ဟုတ်တယ်ရှင်ဟုတ်။တို့ကဖမ်းရင်လည်းဒီတိုင်းဖမ်းရုံပြီးတော့ထောင်ထဲထိထားရုံနဲ့ဆိုရင်တော့ကျမတို့မကြောက်ပါဘူး။ဒါပေမဲ့တို့ကဖမ်းတဲ့လူတွေကလည်းတို့နှိမ့်ဆက်တယ်နှိမ့်ဆက်ပြီးမှတို့ဒေသနေတဲ့အဝစားတွေထိကျမတို့ခုမြုံမှဖြစ်နေတဲ့ဟာပေါ့နော်။အဝစားတွေကျတို့မိဘတွေထိပြန်ပို့ပေးကြတယ်အဲ့လိုမျိုးတွေထိဖြစ်တဲ့ခါကျတော့ကျမတို့ထွက်ပြေးရတာပေါ့။ကမင်းကလေးတွေဆိုတော့သူတို့ကမယုံရအောင်လေနော်ဘလောက်ကြည့်လို့မလဲမင်းကလေးတွေဆိုပိုဆိုးနေတာအကြောင်းကျမတို့ကဖမ်းမခံချင်ဘူးအကြောင်းကျမတို့ဖမ်းမကြတော့ထပ်ပြေးချင်ရုံတော့ပဲကျမတို့လုံခြုံရေးအတွက်ထပ်ပြေးတာတစ်ခုတည်းပဲရောက်မှပဲဆုံးဖြတ်ချက်ချတာဟုတ်
အဲ့တော့အစောပိုင်းတော့တင်းရှောင်းနေနောက်ပိုင်းမှာတော့ဆုံးဖြတ်လိုက်တယ်ဆိုတော့ဘယ်လိုအကြောင်းကြောင့်နောက်ဆုံးဒီလိုဆုံးဖြတ်ချက်ချဖြစ်သွားတာပါလဲ
ဟုတ်ကဲ့အာနာရှင်စနစ်ကိုကျမတို့တွန်းလှန်ဖို့အမြင့်ဖြတ်တဲ့ထိတွန်းလှန်တဲ့နေရာမှာဗောနော်ကျမတို့တိုင်းသားလက်နက်ကင်တယောက်နဲ့ကျမလည်းပါဝင်ချင်တယ်ကျမလည်းအနာကမှာကို့အာသားသမီးတွေချီပေါ့နော်ဒီကလှုပ်ခဲဖို့လဲဆိုတာလည်းဖြစ်စီချင်လို့ပဲပြီးတော့ကျမတို့ငငယ်တော့ဆိုတော့အခံပြရတယ်နော်ဒါငငယ်တော့ဆိုတော့ဒီစစ်တပ်အုပ်ချုပ်မှုနဲ့တိတ်ခံစားရတယ်အဲကြောင့်ကျမစိတ်ထဲမှာအရင်ကတည်းကအခံပြနေစရာရှိပြီးသားပြီးတော့ကျမတို့တိုင်းသားစီလုံးငင်းကြီးလည်းတခုအခွင့်ကောင်းရသွားတာပေါ့ဒီသူကအနာသိမ်းလိုက်တဲ့ခါကျတော့အဓိကတော့ဒီအမြင့်ဖြတ်တဲ့နေရာမှာတတော်တနေရာနဲ့ပါဝင်ပြီးချင်းလဲအစ်မလုံနိုင်တာလည်းအများကြီးမရှိပါဘူးဒီလုံနိုင်တဲ့ရာလေးတော့လုံချင်းလဲအဲဒီစိတ်ခုထဲကြောင့်တာဟုတ
်ဟုတ်ကဲ့တန်းတို့လိုင်ရတကယ်တမ်းကျတော့ကျမ်းမာရေးစီဝင်တန်းတယောက်ပေါ့နော်စီဝင်တန်းတယောက်ကနေပြီးတော့ CDM လုတ်တယ်ဆိုတော့တကယ်တမ်းဆိုစီဝင်တန်းတယောက်ဆိုတာကစေယုံစေခန်းနေမှာအလုံးလုံးနေရမယ်အစားအခုလိုမျိုးဒီလက်နက်ကင်ပြီးတော့တိုက်ရမယ်အခြေအနေထိဘယ်လိုအရာတွေကတွန်းပို့ခဲ့တယ်လို့ပြောနိုင်မလဲ
ဟုတ်ကဲ့ကျမတို့ဒီကျမအလုပ်လည်းတအားချစ်တယ်အရင်လည်းကြိုက်တယ်ကျမအကြိုက်ဆုံးအလုပ်လည်းဖြစ်တယ်ဒါပေမဲ့ဒီစစ်အာဏာရှင်ရဲ့လက်အောက်မှာတော့ကျမလုံးဝအလုပ်မလုပ်ချင်ဘူး။ဘာလို့ငယ်တော့ကတော့ကျမဒီစီးပိုင်းမှာကျွန်တော်နံပါတ်7မကောင်းတာတစ်ခုဆက်ဆံမတွေလည်းနေမှာအကုန်လုံးအဆုံမချပေးနိုင်တာတစ်ခုကျမတို့ဘိုင်းနိုင်လည်းပါတာခေါင်းကိုင်လည်းပါတာဘာဖြစ်ဖြစ်ပါတာလေပဲတောက်နေရတယ်ပြီးတော့ကလေးမမွေးနိုင်လို့ဆေးရုံပေါက်ပေါ်လေအချင်းချင်းကြီးလို့လမ်းမှာတည်တဲ့လူတွေကလည်းဒီလိုပုံရှိတယ်ဗောနော်ကျမတို့အဲ့တော့ဒီစစ်တပ်အုပ်ချုပ်မှုကိုယ်တိုင်ခံစားနေတဲ့ခါကျတော့ကျမတို့ရဲ့လက်အောက်မှာလုံးဝမလုပ်ချင်ဘူးပြီးတော့ကျမကနိုင်ငံရေးလည်းအများကြီးနားမလည်ဘူးဆိုတော့ကျမလုပ်ပေးနိုင်တာဘာမှမရှိဘူးဒါပေမဲ့ CDM ကျမလုပ်ပေးနိုင်တဲ့တစ်ခါကအထူးရောက်ဆုံးက CDM ပဲဖြစ်တယ် CDM ကျတော့လုံးဝလည်းမပြတ်ချင်ဘူးအဲ့တော့ကျမဒီ CDM ကျမလုပ်နိုင်တဲ့အရာနဲ့လုပ်ပေးတာဖြစ်ပါတယ်
CDM နဲ့လည်းဗမာပြည်ထဲမှာဒါအချိန်တော်တော်ကြာကြာတော့ရှိနေသေးတာပေါ့နော်မတိန်ဆောင်ရင်ဒီတော့ CDM လှုပ်ရှားမှုတွေမှာတော့တစ်လျှောက်လုံးပါခဲ့တယ်လို့အစောပိုင်းပေါ့ပြောလို့ရမှာပေါ့
ဟုတ်ကဲ့ရှင်ပါခဲ့တယ်ရှင်ဟုတ
်အဲ့တော့ဒီစစ်တင်နန်းနေပါတယ်တင်ပြီးသွားခဲ့ပြီဆိုလို့ရှိရင်တော့ဒါကဒီချိန်မှာဒီຢာကိုလုံမှဖြစ်မယ်ဆိုတာကြောင့်မလို့ဝင်လုတဲ့သဘောပဲလားနောက်ပိုင်းတော့ရေရှည်လိုအပ်လို့ရှင်ဆက်လုပ်သွားမှာမျိုးလားဘယ်လိုမျိုးစဉ်းစားချက်ရှိနေရလဲ
ဒါရေရှည်တော့ဆက်လုပ်မှာမဟုတ်ဘူးရှင်ဟုတ်ဒီအခုလိုအပ်နေလို့လုပ်တာဘောနော်ကျမတို့ဆိုတော့တကယ်လို့လက်နဲ့ခိုင်တင်လဲခိုင်နေဒါမှမဟုတ်ကျမတို့ဈာမရေဝန်တန်းဆိုတော့ medical cover team မှာလည်းပါလို့ရတယ်တစ်ဖက်ပါလို့ရတာဘောနော်အဲကျွန်တော်တကယ်လို့ကျမတို့အနိုင်ရတဲ့ခါကျရင်ကျမဒီအနေနဲ့ဆင်မလို့ပါဘူးကျမအလို့ပဲပြန်ဝင်ဖို့စဉ်းစားထားတယ်ဟုတ်
ဆိုရမူရောမရှိဘူးလားနောက်ကိုကိုတိုင်းလဲတာလက်နက်ခံရမယ်ဆိုတဲ့အနေအထားမျိုးဖြစ်လာတဲ့ခါကျတော့လေဒီပေါ်မှာကြောက်တာမျိုးဆိုရင်နာမျိုးနောက်မိဘတွေအတွက်ကောဆိုရင်နာမျိုးရှိလား
ဟုတ်ကဲ့ကျမတို့မိဘတွေကကြာတော့ခီတင်းထဲမှာကြံခဲ့တာဆိုတော့ကျမနည်းနည်းတော့မိဘတွေတက်တော့ဆိုရင်လေကျမတို့လက်နက်ခံလေဆိုကြရအနေနဲ့များတော့တွေးစွန့်တော့မှာဒါပေမဲ့ကျမတို့ကမလုံးလို့မရဘူးဗောနော်ကျမတို့မလို့ရင်ဒီကြောက်စရာပဲကျမတို့နိုင်နေမယ်ဆိုတော့ဘယ်တော့မှလွတ်လပ်ရရတော့မှာမဟုတ်ဘူးကျမတို့လိုချင်တဲ့ဒီမိုကရေစီဘယ်တော့မှရမှာမဟုတ်ဘူးအဲကြောင့်ကျမတို့ဒီကြောက်စီချက်အနေနဲ့ရုံထွက်ပြီးတော့ကျမဆုံးဖြတ်လိုက်တာဖြစ်တယ်ဟုတ်ကဲ့
အဲ့တော့အခုဒါလက်နက်ကင်တော်လန်မှုနဲ့ဆက်လုပ်မယ်ဆိုရဲဟာအခုတော့ကြာသွားပြီပေါ့လေဟိုအစပိုင်းတုန်းကတော့ဒါအကြမ်းမဖက်တဲ့နည်းနဲ့ CDM လှုပ်ရှားမှုအပါအဝင်လမ်းမထွက်ဆန္ဒပြတာနောက်တခြားပေါ့နော်ဒီအာဏာရှင်ကိုစန့်ကျင်တဲ့ပုံစံမျိုးစုံနဲ့လှုပ်ရှားကြတယ်ဒါပေမဲ့ဟိုလရီနဲ့ချီပြီးကြာလာတဲ့အခါမှာဖိနှိပ်မှုတွေဖြစ်လာတော့သူအေးသွားပြီလို့လည်းတချို့ကပြောကြတယ်လမ်းမထွက်မှုတွေတော့နေသွားပြီပေါ့ဆ
ိုတ
ော့နောက်ဆုံးကြတော့ဒါလက်နက်ကင်တော်လာမှရမယ်ဆိုရဲအတူတူလည်းဖြစ်လာတယ်ဒီဟာလည်းစပြီးလှုပ်လာကြတယ်ဆိုတော့အခုလိုလက်နက်ကင်ပြီးတော့လှုပ်ရှားမှုမှာပါဖို့အတွက်ဆုံးဖြတ်လိုက်တဲ့သူတယောက်အနေနဲ့အစောပိုင်းတုန်းကစခဲ့တဲ့ဒီအကြမ်းမဖက်တဲ့နီးနဲ့မဟုတ်တော့ဘဲနဲ့အခုကလက်နက်ပါရတော့မယ်ဆိုရဲစဉ်းစားချက်ပေါ့နော်ဒါကရောတကယ်ပဲဒီလှုပ်ရှားမှုကိုအောင်မြင်နိုင်မယ်လို့ယုံကြည်ထားသလားဒီအပေါ်မှာရောကိုဘယ်လိုထင်လဲဆိုတာပြောပြပေးပါလား
ဟုတ်ကဲ့ရှင်အခုကျမတို့ဒီလှုပ်ရှားမှုအပေါ်မှာအောင်မြင်နိုင်နိုင်မယ်လို့ကျမယုံကြည်တယ်ပြီးတော့မနိုင်မချင်းလဲကျမတို့တိုက်ခိုက်ဖို့ဆုံးဖြတ်ထားပြီးသားဆိုတော့နိုင်တဲ့ ठी ကိုတိုက်မှဖြစ်မယ်ဘာလဲဆိုကျမတို့တငယ်ချင်းတွေအဖန်းခံထားတဲ့တငယ်ချင်းတွေတည်သွားတဲ့လူတွေတက်ကျမတို့ဘယ်တော့မှတွေးအေးမှာမဟုတ်ဘူးအဆုံးတိုင်းသွားမယ်မနိုင်မချင်းဟာတိုက်မှာမို့လို့နိုင်ကိုနိုင်မယ်လို့ကျမယုံကြည်ထားတယ်ဟုတ်
ဟုတ်ကဲ့တချို့ကတော့ပြောကြတာရှိတယ်ဟိုပညာရှင်တချို့တောင်ပါတာပေါ့နော်အစောပိုင်းကဒါလူလူလှုပ်ရှားမှုကနေပြီးတော့မှလက်နက်ကင်ဒေါ်လာကြီးပြောင်းသွားလို့ရှိရင်နိုင်ငံရေးရည်မှန်းချက်တွေပြတ်သွားနိုင်နေအဲလက်နက်ကင်ဒေါ်လာညာကလက်တွေ့မချဘူးမထိရောက်နိုင်ဘူးဆိုရယ်ပြောဆိုမှုတွေလည်းရှိတယ်ဒန်းတို့ကိုယ်တိုင်ရောဘယ်လိုထင်လဲဒီပေါ်မှာ
ဟုတ်အခုကကျတော့တို့ကိုယ်တိုင်ကနိုင်ငံဥပဒေဆိုတာဘာမှတောင်မသိတော့ဘူးပြီးတော့အခုကျမတို့လက်တွေ့မှာကျတော့အချမ်းမဖက်တဲ့နီးနဲ့ကျမတို့ထုတ်ရှားတဲ့ချိန်မှာသူတို့က queue မဆိုင်ဘူးသူတို့ကလည်းပထမဆုံးအချမ်းလာဖက်တဲ့ခါကျကျမတို့ဒီလက်နဲ့မကင်လို့ကတော့သူတို့တိုက်ခိုက်လို့အဆင်မပြေတော့ကိုလက်ပလာရင်းနဲ့သွားတိုက်ခိုက်ရင်တော့ကုဖက်ရတဲ့အဆုံးရှုံးများသွားတော့မှလေဒါကြောင့်ကျမတို့ဒီရွေးချယ်ချက်မှန်းနေလို့ကျမဖက်ရတယ်ဟုတ်ကျမတို့ဒီတိုက်ပွဲရကြရင်လည်းကြမယ်ဘလို့ဘာလို့လဲဆိုတော့အခုဖက်ကလည်းချုံရင်တည်တယ်ဆိုတော့လေသူတို့ကလည်းလူတွေနဲ့အလျှော်ပေးမှာမဟုတ်ဘူးဆိုတော့ကျမတို့ဖက်ကလည်းအလျှော်ပေးမှာမဟုတ်ဘူးဆိုတော့ကြာတော့ကြာနိုင်တယ်ဒါပေမဲ့ကြရင်လည်းနိုင်ကိုနိုင်မှာဒီတော့ကျမတို့လူငယ်တွေကအများကတွေးမိအေးဖို့လိုတယ်ကျမတို့အများကစည်းလုံးနေဖို့လိုတယ်တိုင်းသားတွေခုဆင်တော်တော်များများစည်းလုံးနေကြပြီဒါတော့သူတို့နီးမျိုးစုံနဲ့တွေးခွေးမှာဒါတို့ကျမတို့မယုံဖို့လိုတယ်ချစ်ချစ်လေးလေးနဲ့စည်းလုံးဖို့အဓိကလိုအပ်တယ်လို့ကျမမြင်နေဟုတ်ကဲ
့ဟုတ်ကဲ့တန်တို့ကိုယ်တိုင်ဆိုရင်ဒါအမျိုးသမီးတရားလူငယ်တရားဖြစ်တယ်အခုလှုပ်ရှားမှုမှာလည်းဒါပြည်တွင်းမှာစပြီးတော့ဒီဆင်ဟနာရှင်စံချိန်လှုပ်ရှားမှုတွေပေါ်ပေါက်လာကြတဲ့အမျိုးသမီးတချို့လှုပ်ရှားတဲ့သူတွေအများကြီးတွေ့ရပါတယ် CDM လှုပ်ရှားမှုမှာပဲဖြစ်ဖြစ
်
ဒီလမ်းမထွက်ဆန္ဒပြပွဲတွေမှာပဲဖြစ်ဖြစ်ပေါ့နော်ဆိုတော့ဒီမှာအခုဒီလိုထွက်လာတဲ့အခါမှာလည်းလက်နက်ကင်မဲ့ဆိုတဲ့အဆင့်ထိထွက်လာတဲ့အထဲမှာလည်းဒါအမျိုးသမီးတွေအများပြားပါတယ်လို့ကျမတို့သိရတယ်ဆိုတော့အဲ့ဒါဟုတ်သလားတန်တို့ရောဒါတွေကိုမြင်ရသလားဆိုတော့ဒီအမျိုးသမီးတွေပါဝင်မှုကရောဘယ်လောက်ထိအရေးကြီးတယ်လို့ထင်ပါသလဲ
ကျမတို့အမျိုးသမီးတွေပါလာတာလို့တွေ့ရပါတယ်ဒီအမျိုးသမီးတွေပါလာခြင်းအဖြစ်ပြောရမယ်ဆိုတော့အမျိုးသမီးတွေကပျော့တယ်ပျော့တယ်ဆိုတော့ဒီထိလာတယ်ဆိုတဲ့ချိန်မှာသူတို့စိတ်ထဲမှာနိုင်ငံတက်ဘယ်လောက်ထိခံပြင်းစိတ်ရှိတယ်လဲကိုယ်နိုင်ငံဘယ်လောက်ထိချစ်တယ်လဲဆိုတာကျမတို့ကောင်းကောင်းတွေ့ရပါတယ်ဒီအမျိုးသမီးတွေကဒီမှာပါဝင်ခြင်းအဖြစ်ပေါ့နော်တခြားလူတွေတည်းသူတို့ကြည့်ချင်အဖြစ်စိတ်အားထက်သန်စေတာပေါ့ဘာလို့လဲဆိုတော့ကျမတို့ဒီအမျိုးသမီးတွေတောင်မှလှုပ်သေးတာပဲဆိုတော့စိတ်နဲ့ချမ်းတဲ့လူတွေကလည်းအားဖြစ်စေတယ်လို့ကျမမြင်တယ်ဟုတ်
ဆိုတော့ဒီလိုမျိုးသမီးတွေပါဝင်တဲ့အတွက်ကြောင့်မလို့ဒီလက်ရှိသွားနေတဲ့ရည်မှန်းချက်ပေါ့ဒီဆရာနာရှင်စနစ်ပြတ်သုံးရေးဆိုတော့အခုလူလူတွေပြောနေတဲ့ဒီရည်မှန်းချက်ပြည့်မီဖို့အတွက်သူတို့ပါဝင်နေဆိုတာကဘယ်လောက်ထိအရေးကြီးတယ်လို့ထင်လဲ
ဒါကအမျိုးသမီးတွေပါဝင်ချင်ရခင်ကျမတို့ဒီအမျိုးသမီးတွေကလည်းပထမအနေနဲ့ကျမတို့ဒီနိုင်ငံကိုအုပ်ချုပ်နိုင်တယ်အမျိုးသမီးတယောက်အနေနဲ့လည်းစွမ်းဆောင်နိုင်တယ်အမျိုးသမီးတယောက်ကဒါလေးဒီလောက်တို့လည်းတကယ်တတိရှိတယ်တို့လည်းစွမ်းဆောင်နိုင်တယ်ဆိုတာအဓိကတို့ကပြပေးတာပေါ့နော်ကျမတို့တော်များများဒီတပိစစ်ချောင်းလေးမှာဆင်းတဲ့အမျိုးသမီးတွေတော်များများလည်းဦးဆောင်နေတာသိရပါတယ်တို့ဟာဆင်းတဲ့တတိရှိကြတယ်စွမ်းသာရှိတယ်ဆိုတာတို့ပေါ်ပြတာရှိပါတယ်
ကုလိုအချိန်ပေးပြီးတော့ခက်ခက်ခဲခဲအချိန်ပေးပြီးတော့မှဖြေးချပေးတဲ့အတွက်တကယ်ကိုကျေးဇူးတင်ပါတယ်နော
်။ဟုတ်ကဲ့ကျေးဇူးပါ။